Syria နိုင်ငံကအကြီးဆုံးမြို့ဖြစ်တဲ့ Aleppo ကတက္ကသိုလ်တစ်ခုမှာပေါက်ကွဲမှုနှစ်ခုအင်္ဂါနေ့ကဖြစ်ပွားခဲ့ပြီးတော့လူ52ယောက်ထက်မနည်းသေဆုံးခဲ့တဲ့အကြောင်းတက်ကြွလှုပ်ရှားသူတွေကပြောပါရယ်ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးမရှိဘူးလို့လည်းဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်အကဲခတ်အဖွဲ့က VOA ကိုပြောဆိုခဲ့တယ်လို့တေဆုံးသူအရေးအတွက်လည်းပုံများမယ်လို့မျှော်လင့်ရတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဆီးရီးယားအစိုးရပိုင်ရုံးမြင့်တန်ကြားကတော့ဒီပေါက်ကွဲမှုဟာအကြမ်းဖက်သမားတွေလက်ချက်လို့ပြောခဲ့ပေမဲ့အသေးစိတ်ကိုပြောဆိုတာမျိုးမရှိတယ်လို့ထိခိုက်တေဆုံးသူအရေးအတွက်ကိုလည်းအတိအကျမပြောခဲ့ပါဘူး။ပေါက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရတယ်လို့အတိုက်ခံတဲ့အစိုးရကြားမှလည်းအပြန့်အလန့်ပြစ်ဖို့နေကြတာဖြစ်ပါတယ်။